အလုံးကိုခရစ်တော်ရဲ့မြတ်သောနာမ၌လောက်ခွင့်ဆက်တတ်ပါတယ်ဒီမနေ့ကျွန်တော်တို့ဓမ္မသစ်ကနေဂလတိဩဝါဒစာအခန်းကြီး9အငယ်22 23ကနေဆက်လက်ပြီးတော့ဟောအားယူကြမှာဖြစ်ပါလွန်ခဲ့တဲ့အပတ်တွေကနေစပြီးတော့ကျွန်တော်တို့ဟောလိုက်ခဲ့တဲ့ဝိညာဉ်ပကတိရဲ့အကျိုးတွေတခုပြီးတော့တခုကျွန်တော်တို့ပတ်တိုင်းဟောလာခဲ့တာချက်ချင်းဝမ်းမြောက်ချင်းငြိမ်သက်ချင်းစိတ်ရှိချင်းကျေးဇူးပြုချင်းကောင်းမြတ်ချင်းဆိုပြီးတော့ဟောလာခဲ့တယ်ဒီတပတ်ဆိုလို့ရှိရင်တော့တက်စာစောင့်ခြင်းနော်ဝိညာဉ်ပကတိအကျိုးဖြစ်တဲ့တက်စာစောင့်ခြင်းဆိုတဲ့ကောင်းစဉ်နဲ့ကျွန်တော်တို့ဒီမနေ့လည်းခွန်အားယူဖို့ဖြစ်ပါတယ်ကနာလေးဆူတောင်းဆက်ကြရအောင်အဖဘုရားသခင်ကျွန်တော်တို့ရဲ့အပြစ်တွေအလုံးကိုခွင့်လွှတ်၍ဒီနေ့ဂရင်ရှင်ခရစ်တော်ရဲ့ရှင်ပြန်ထမြောက်သောနေ့၌ဝေပြုကုကွယ်ကြသောအခွင့်ယာသခင်ရဲ့ဒေသနာတော်ကိုခံယူ၍သခင်ခရစ်တော်ထံ၌ဤခံရသောအခွင့်ကိုပေးသောကြောင့်ယေရှုတင်ပါ၏ကျွန်တော်များတို့ရဲ့ဉာဏ်မျက်စိကိုဖွင့်ပေး၍နှုတ်ထွက်စကားတော်ကိုနားလည်နိုင်ဖို့တရားတော်ကိုကျွန်တော်တို့ခံယူ၍အသက်ရှင်နိုင်ကြဖို့အထူးသဖြင့်သက်စာစောင့်နိုင်ကြဖို့အလုံးဟာကျွန်တော်တို့ကိုမဆာတော့ပါကျွန်တော်တို့ဆုံဆိုင်နောက်ရှက်နိုင်တဲ့အမှုကိစ္စအဝဝကနေတာကွယ်ပေးတော်မူပါသခင်ခရစ်တော်ရဲ့မြတ်သောနာမ၌ဆုတောင်းပါတယ်ဖာပြသခင်အာမင်ကျွန်တော်တို့ဒီမနေ့တက်စာစောင့်ခြင်းเนาะဂလတိအခန်းကြီး9အငယ်22 23ကျွန်တော်တစ်ခေါက်ဖတ်ခြင်းပါတယ်ဝိညာဉ်ပကတိအကျိုးမူကားချက်ခြင်းဝမ်းမြောက်ခြင်းငြိမ်သက်ခြင်းစိတ်ရှိခြင်းယေရှုပြုခြင်းကောင်းမြတ်ခြင်းတက်စာစောင့်ခြင်းနူးညံ့သင်မှုချင်းကာမဂုဏ်ချုပ်တီးခြင်းပေတည်းထို့သောသောအကျင့်ကိုအဘယ်တရားမျှမမြတ်တာဒီကနေ့ကျွန်တော်တို့ဝိညာဉ်ပကတိရဲ့အကျိုးဖြစ်တဲ့သစ္စာဆောင်ခြင်းသစ္စာဆောင်ခြင်းဆိုတဲ့စကားလုံးကကျွန်တော်တို့မူရင်းဘာသာစကားဂရိဘာသာစကားကိုကျွန်တော်တို့လေ့လာရဲဆိုလို့ရှိရင်ဒီသက်စာဆောင်ခြင်းဆိုတဲ့စကားလုံးကယုံကြည်ခြင်းနဲ့တော်တော်လေးကိုနှိဆက်တယ်။တနည်းအားဖြင့်သူတို့ရဲ့စကားလုံးရဲ့အရင်အမြစ်ကအတူတူပဲဖြစ်တယ်။သက်စာဆောင်ခြင်းနဲ့ယုံကြည်ခြင်းစကားလုံးနှလုံးရဲ့အရင်အမြစ်ကအတူတူပဲဖြစ်တယ်။ဖြစ်တယ်။တနည်းအားဖြင့်မိဘနဘာစီကနေမွေးဖွားလာတဲ့တာသမီတွေဖြစ်ကြတယ်လို့ကျွန်တော်ပြောချင်တယ်ဆိုတော့သူတို့ယုံကြည်ခြင်းရဲ့တက်စာစောင့်ခြင်းရဲ့ဘလို့ဆက်ဆက်တယ်လဲဆိုတာကိုဒီနေ့တော့ပထမဦးဆုံးဟိုပေါ်ပြလို့ကျွန်တော်တို့ဘေဟာကိုကြည့်မလဲဆိုတော့ယောမအခန်းကြီး1အငယ်16ထဲမှာကျွန်တော်တို့ဘာတွေ့ရလဲဆိုတော့16နေကျွန်တော်ဖတ်ပေးမယ်ယောမဩရစာခန်းကြီး1အငယ်16ကနေ19ထိကျွန်တော်ဖတ်မယ်ငါသည်ခရစ်တော်၏ဧဝံဂေလိတရားကြောင့်ရှက်ကြောက်ခြင်းမရှိအကြောင်းမူကားထိုတရားသည်ရှိဦးစွာယူဒာလူဒေချာနားထောင်မယ်နော်ရှိဦးစွာယူဒာလူ Now night ဟေလဒာလူယုံကြည်သမျှသောသူအပေါင်းတို့ကိုကယ်တင်စေသောဖခင်သခင်တကူဖြစ်၏အဘယ်သို့ဖြစ်သည်ဟုမူကားဖြောင့်မတ်ရာ၌တည်သောသူသည်ယုံကြည်ခြင်းအဖြစ်အသက်ရှင်လိမ့်မည်ဟုကြံစာလာသည်နှင့်ညီနော်ဖြောင့်မတ်ရာ၌တည်သောသူသည်ယုံကြည်ခြင်းအဖြစ်အသက်ရှင်ရလိမ့်မည်ဟုကြံစာလာသည်နှင့်ညီယုံကြည်ခြင်း၌တည်သောဖခင်သခင်၏ဖြောင့်မတ်ခြင်းတရားသည်ယုံကြည်ခြင်းအဖို့လုံးကားဧဝံဂေလိတရားဖြင့်ထင်ရှားလျက်ရှိပြောချင်တာကဓမ္မဟောင်းခက်မှာပဲဖြစ်ဖြစ် ဓမ္မသစ်ခက်မှာပဲဖြစ်ဖြစ်ဒီကနေ့ကျွန်တော်တို့ရဲ့ဒီနေ့အချိန်ခါမှာပဲဖြစ်ဖြစ်ပြောင်းမတ်စွာအသက်ရှင်လိုတဲ့လူတွေဘုရားသခင်ကလည်းပြောင်းမတ်စေတဲ့လူတွေဟာဘလို့အသက်ရှင်ရမလဲဆိုလို့ရှိရင်ယုံကြည်ခြင်းအဖြစ်ပဲအသက်ရှင်ရမယ်လို့ကျမ်းစာကပြောတယ်ယူရာလူတွေကရှေးကလေးကနေရှေးဦးစွာယူရာလူပဲဖြစ်ဖြစ်နောက်မှဟေလဒလူတပားအမျိုးသားတွေကျွန်တော်တို့တွေခက်မှာပဲဖြစ်ဖြစ်ယုံကြည်ပြီးဟိတ်ဆိုလို့ရှိရင်ဘုရားသခင်ကပြောင်းမတ်စေပြီးဟိတ်ဆိုလို့ရှိရင်အဲ့ဒီပုံကိုယ်တွေကယုံကြည်ခြင်းနဲ့ဆက်လက်သက်ရှင်ဖို့ဖြစ်တယ်။တနည်းအားဖြင့်ကျွန်တော်တို့ယုံကြည်ပြီးတော့အစားပြုတယ်။ကျွန်တော်တို့ယုံကြည်လက်နဲ့ဒီကနေ့ဆက်လက်ရှောက်လှမ်းဖို့ဖြစ်ပြီးတော့ယုံကြည်ခြင်းနဲ့ဆက်လက်အဆုံးသတ်ဖို့ဖြစ်တယ်ကျွန်တော်တို့ရဲ့တက်တာ။ဖြောင်းမတ်တော်သူဟာယုံကြည်တဲ့အတွက်ဖြောင်းမတ်သူဖြစ်လာတယ်။ဒါပေမဲ့သူဖြောင်းမတ်တော်သူကယုံကြည်စွာအသက်ရှင်ရင်းနဲ့เนาะဘယ်ကာလမှာပဲဖြစ်ဖြစ်ဘိုးရုံးကပဲဖြစ်ဖြစ်အခုပဲဖြစ်ဖြစ်ခက်ခဲတဲ့ကာလပျော်ရွှင်တဲ့ကာလကာလဘယ်ကာလမှာမဆိုအဲ့ဒီယုံကြည်ခြင်းနဲ့ဆက်လက်ရှောက်လှမ်းဖို့တက်စာရှိနေဖို့ဖြစ်အဲ့ဒါကြောင့်ကျွန်တော်ကဘုရားသခင်ကိုယုံကြည်ပြီးသားလူဘုရားသခင်ပေါ်မှာတက်စာဆိုထားတဲ့လူကအဲ့ဒီတက်စာကိုအခြေခံပြီးတော့အဲ့ဒီသူတက်စာပြုထားတဲ့တက်စာဆိုထားတဲ့အမှုကိုအခြေခံပြီးတော့သူအသက်ရှင်ရမယ်။တနည်းအားဖြင့်သူတက်စာဆောင်ပြီးတော့တက်ရှင်ရ။အဲ့တော့ကျွန်တော်ကပြောချင်လဲဆိုတော့ဒီကနေ့ကျွန်တော်တက်စာဆောင်ခြင်းဆိုတာကတနည်းအားဖြင့်နံပါတ်1 expression of faithယုံကြည်ခြင်းကျွန်တော်ကျမယုံပါတယ်ဆိုတဲ့ဟာကိုပေါ်ပြရာတက်တည်ဖြစ်တယ်ကြည့်ကျွန်တော်ယုံတယ်မယုံဘူးဘယ်လိုပြောမလဲဘယ်လိုပြမလဲတက်စာဆောင်ပြီးတော့တက်တည်ထူရမယ်အိမ်မတန်ရည်ကြီးတယ်ကျွန်တော်တို့ဆေဖို့တပုတ်တွေပေးကြတယ်ဆေဖို့တပုတ်ပေးတာကတာမန်လူတွေပေးလို့ပေးတာမဟုတ်ဘူးအသိတော်ကစင်းရဲနေလို့ပေးတာမဟုတ်ဘူးအသိတော်ကငွေတွေလုံအပ်နေလို့ပေးနေတာမဟုတ်ဘူးကျွန်တော်ကတမချန်းစာထဲမှာဆယ်ဘုတ်တဘုတ်ဟာဘုရားသခင်ရဲ့ဗိမာန်တော်ကိုယူဆောင်လာရမယ်အဲ့လိုယူဆောင်လာလို့ရှင်ကောင်းချီးပေးမယ်လို့ဘုရားသခင်ကပြောတဲ့အတွက်ထိုအမှုကိုယုံတဲ့အတွက်ကျွန်တော်ကနေ့ညလတိုင်းနှစ်တိုင်းသက်စာရှိရှိဆေဖို့တဖို့ပေးနေခြင်းအဖြစ်ကျွန်တော်ယုံကြည်မှုကိုကျွန်တော်တက်တည်ပြတယ်ဒီမနေ့ဆိုရင်တော့ဆေဖို့တဖို့ကိုယူဆောင်လာကြတယ်နော်သူတို့စုပြီးတော့တလတလကိုစုစုစုပြီးတော့သုံးလေးလအတွက်ယူဆောင်လာကြတယ်ဘုရားသခင်နာမတော်ကိုချီးမွမ်းတယ်အဲ့ဒါကကျွန်တော်ကျမယုံကြည်ခြင်းကိုကျွန်တော်ကျမကသက်စာဆောင်ခြင်းအဖြစ်တက်တည်ထူတာဖြစ်တယ်ဒီကနေ့ယုံကြည်သူတွေအားလုံးခရစ်တော်ကိုယုံကြည်တဲ့လူတွေ၊ယသခင်ကိုယုံကြည်တဲ့လူတွေဒီကနေ့ခရစ်တော်နောက်ကိုလိုက်နေတဲ့တပည့်တော်တွေအနေနဲ့ကျွန်တော်ချမတို့ကတကယ်ယုံနေဆိုလို့ရှိရင်ဘုရားသခင်ကကျွန်တော်တို့ကိုဖြောင့်မတ်တော်သူနဲ့မှတ်ယူပြီးဆိုလို့ရှိရင်ကျွန်တော်တို့ကတက်စာဆောင်ပြီးတော့သက်ရှင်တယ်ဟဲ့ Faithfulness is the expressions of it တက်စာဆောင်ခြင်းဒီယုံကြည်ခြင်းခေါ်ထုတ်ရပြတာရတက်တည်ဖြစ်တယ်အကျွန်တော်တို့စင်ခေါ်ချက်ပဲနောက်တစ်ခုကတော့သစ္စာဆောင်ခြင်းလို့ကျွန်တော်တို့ပြောတဲ့အခါမှာတစ်ခုအင်မတန်မှအရေးကြီးတာတစ်ခုကကျွန်တော်ဘယ်မှာတွေ့ရလဲဆိုတော့တစ်ကောထဲမှာတစ်ကောအခန်းကြီး၄အငယ်၁နဲ့၂အဲ့ထဲမှာဘာပြောလဲဆိုတော့ငါတို့ကိုခရစ်တော်ဤအစေအပါကဲ့သို့လကားဖယားသခင်နည်းနည်းသောအရာတို့ကိုစောင့်သောဗန္ဒာဆိုးကဲ့သို့၎င်းသူတပါမှတ်ပါစေရှင်ဘောလူကပြောတာထိုမှတပါဗန္ဒာဆိုးမိသည်ကသက်စာရှိရရှင်ဘောလူကသူကိုယ်သူခရစ်တော်ရဲ့အစီအပါလို့ကိုယ့်ကိုယ်ကိုလည်းမှတ်တယ်သူတပါကမှတ်ဖို့လည်းသူလိုချင်တယ် ဒီအစေပါဆိုတဲ့စကလုံးကတကယ်တကယ်တော့အနှိတ်ဆုံးဂျွန်ပဲနော်အထူးသဖြင့်တင်းဘောတွေမောင်းတဲ့အခါမှာနော်တင်းဘောကြီးနဲ့ခီးသွားတဲ့အခါမှာတင်းဘောကိုတင်းဘောသွားနိုင်ဖို့အတွက်အောက်ခြေမှာတင်းဘောအနေနဲ့မိမိရဲ့ကိုယ်ခန္ဓာကိုကျိုးနဲ့ချီထားပြီးတော့ဆက်ကိုသူတို့ထိန်းသွားတဲ့လူတွေအဲ့ဒီလူတွေကိုရင်ညွှန်းတဲ့အခါမှာတုံးတဲ့စကလုံးအစေအပါဆိုတဲ့စကလုံးကဒီသိမ့်ဘောကြီးဆက်လက်ရှင်တိုင်းဖို့ဆက်လက်သွားနေဖို့ရန်အတွက်မိမိရဲ့အသက်ကိုပါစတေးပြီးတော့เนาะသိမ့်ဘောကြီးကိုမောင်းသွားမဲ့ထိန်းသွားမဲ့အစေခံနေရဲ့အသက်တာနည်းနည်းတဲ့အရာတွေဘုရားသခင်ရဲ့နှက်ရှားတဲ့နှုတ်ကပတ်တော်ကိုကန်တွယ်နေတဲ့ပန္တာဆိုးဒီစားအနှုတ်ကပတ်တော်ကိုကန်တွယ်တဲ့အခါမှာသစ္စာရှိရှိတိတိကျကျကန်တွယ်ဖို့အရန်ရည်ကြီးပန္တာဆိုးကဲ့သို့ပိုက်ဆိုင်ကိုထိန်းနေတဲ့လူတွေရွှေငွေယတနာတွေကိုထိန်းချောင်းနေတဲ့လူတွေဟမ်ပန္တာကိုအုပ်ဆိုးပြီးတော့မှထိန်းချောင်းနေတဲ့ပုံကိုယ်တွေကဲ့သို့ကျွန်တော်တို့ဖြစ်တယ်လူတွေကအဲ့လိုပဲမှတ်ပါစေလို့ရှင်မောလူကပြောတယ်ဒါပေမဲ့တစ်ဆက်ထဲမှာဗာပြောလဲဆိုတော့ထုံမတပါဒါနေမကဘူးတဲ့အဲ့ဒီပန္တာဆိုးမိတီကသစ္စာရှိရသူနားလဲတဲ့သစ္စာရှိရမယ်ဆိုတဲ့စကလုံးကဘသူရီအတွက်ဝတ်တရားဖြစ်တယ်လဲဆိုလို့ရှိရင်နံပါတ်1ယုံကြည်ပြီးတော့ခရစ်တော်နောက်ကိုတိုက်နေတဲ့မိတ်ဆွေနဲ့ကျွန်တော်အတွက်ဝတ်တရားဖြစ်အင်္ဂလိပ်လိုတော့ the expectation of a sabbath အစေခံယုံကြည်သူမိတ်ဆွေနဲ့ကျွန်တော်အတွက်ကျွန်တော်တို့လုတ်ကိုလုတ်ရမယ်ကျွန်တော်တို့မှာရှိကိုရှိရမယ်ဆောင်ရွက်ရမယ်ဝတ်တရားတစ်ခုသက်စာရှိချင်နှုတ်ကပတ်တော်ကိုဟောချနေတဲ့ပုဂ္ဂိုလ်အနေနဲ့တော်လကားဘုရားသခင်တခင်ခရစ်တော်ရဲ့အစေကိုခံနေတဲ့ပုဂ္ဂိုလ်တဦးအနေနဲ့တော်လကားဒီကနေ့ကျွန်တော်တို့ဒီမနေ့ဆိုရင်ဝမ်းသာတယ်ကျွန်တော်တို့ပိုင်းနေထိုးပေးကြတယ်နော်ပိုင်းနေထိုးတဲ့လူတွေပဲဖြစ်ဖြစ်တပြည့်စည်လဲတဲ့လူပဲဖြစ်ဖြစ်ဒီကနေ့ကျွန်တော်တို့ရဲ့ web team ကိုကန်တွင်နေတဲ့ကျွန်တော်တို့ရဲ့ဒီလူငယ်လေးတွေဖွဲ့စည်းရပဲဖြစ်ဖြစ်ကျွန်တော်လောက်တမြကန်တမြအပေါ်မှာအစေခံတူအနေနဲ့ကျွန်တော်ဘာလုပ်ရမလဲဘာရှိရမလဲကျွန်တော်တို့ကသက်စာရှိအဲ့ဒါကြောင့် faithfulness ဆိုတာက is the expectation of a servant အစေခံကျွန်တူရဲ့ဝတ်တရားဖြစ်တယ်ယုံကြည်သူတကယ်အစမှန်တူအနေနဲ့သစ္စာရှိကိုရှိရကျွန်တော်ယုံကြည်တယ်လို့ပြောတယ်အိမ်မှာတော့ကြိုက်တယ်လို့နေမယ်ကျွန်တော်ယုံကြည်တယ်လို့ပြောမယ်ဆယ်ဖို့တဖို့လည်းမထည့်ဘူးကျွန်တော်ယုံကြည်တယ်လို့ပြောတယ်ဖះเจ้าတက်ဖို့လည်းစိတ်မဝင်စားဘူးကျွန်တော်ယုံကြည်တယ်လို့ပြောတယ်ဖះเจ้าမတက်နိုင်တဲ့ခါမှလည်းစိတ်လည်းမညက်ဘူးကျွန်တော်ယုံကြည်တယ်လို့ပြောတယ်နှုတ်ကပတ်တော်နားမလဲတဲ့ခါမှမြည်ရချပြီးတော့ဆူတောင်းပြီးတော့အဖြေရှာတာလည်းမရှိဘူးနှုတ်ကပတ်တော်ကဖားတယ်နားမလည်ဘူးကရုံမဆိုင်ဘူးနှုတ်ကပတ်တော်ကိုကြည့်တယ်ပြင်းစရာအကောင်းတယ်ဒီတိုင်းပဲထားတယ်ကိုယုံကြည်ခြင်းမတိုးတက်တာကိုရဲ့ဉာဏ်ပညာဆက်လက်ပြီးတော့မပွင့်လင်းတာဘုရားသခင်ကဉာဏ်မျက်စိမဖွင့်ပေးတော့ကြည့်ပြီးတော့ဆူရင်တာတွေမရှိဘူးဘာမှမဖြစ်မဲ့တဲ့ဒီတိုင်းနေတယ်အဲ့ဒါကသက်စာမရှိကျွန်တော်ယုံကြည်သူတဦးအစေခံတဦးဖြစ်လာပြီဆိုလို့ရှိရင်သက်စာရှိကိုရှိရမယ်သက်စာရှိခြင်းဟာကျွန်တော်တို့ရဲ့ဝတ်တရားဖြစ်တယ်အနံမတော့နံမတော့အနေနဲ့ကျွန်တော်ကကလတိအထက်ကိုကျွန်တော်ပြန်သွားခြင်းကလတိဩဝါဒစာထက်ကခန်းကြီးငါအငယ်22နှစ်ထက်မှာဝိညာဉ်ပဂရိအကျိုးမူကသက်စာဆောင်ခြင်းဖြစ်တယ်သစ္စာဆောင်ခြင်းဆိုတာကတန်ရှင်သောဝိညာဉ်တော်ရဲ့ဖြစ်ပွားစေတဲ့အခုဖြစ်တယ်အရေးအသွေးတစ်ခုဖြစ်တယ်ကျွန်တော်တို့ကလုပ်နေတယ်ထင်တာကျွန်တော်တို့ကသစ္စာရှိအောင်ကြိုးစားနေတယ်လို့ထင်တာမဟုတ်ဘူးတကယ်တကယ်တော့တကယ်သစ္စာရှိဖြစ်တယ်ဆိုလို့ရှိရင်တကယ်တကယ်ကျွန်တော်တို့ဒီအတ္တအထက်မှာကျွန်တော်အတ္တကိုကြည့်ပြီးတော့ကျွန်တော်တို့လည်းတကယ်ပဲစေဖို့တဖို့ပြီးတဲ့နေရာမှာပဲမဟုတ်ဘူးကျန်းစာဖတ်တဲ့နေရာမှာကျန်းစာဖတ်တဲ့နေရာမှာပဲမဟုတ်ဘူးကျွန်တော်တို့ လောက်သည်မြအကန့်သည်မြတာဝန်အရာဆောင်ရွက်တဲ့အမှုတိုင်းမှာကျွန်တော်တက်ဆာရှိလာပြီဟေးဆိုလို့ရှိရင်ကျွန်တော်တို့ကြောက်ဝင်စရာတခုမှမရှိတန်ရှင်တော်ဝိညာဉ်တော်ရဲ့မဆာရှင်ကြောင့်ဖြစ်လာတဲ့အတီးအပွင့်ဖြစ်တယ်တန်ရှင်တော်ဝိညာဉ်တော်ကမိတ်ဆွေနဲ့ကျွန်တော်တက်တာထဲမှာအလုတ်လုတ်နေတယ်ဆိုတာဟာရဲ့တက်တည်ပဲဖြစ်တယ် It is the explicit work of the spirit ဝိညာဉ်တော်ရဲ့တိတာအထင်ရှားဆုံးသောအလုပ်ဖြစ်တယ်တနည်းအားဖြင့်ကျွန်တော်တို့ဘဝအတ္တရဲ့ quality ဝိညာဉ်တော်ဖျားကအဖြစ်ဖြစ်လာတဲ့အတ္တရဲ့ quality တက်တယ်သက်စာဆောင်ဒီကနေ့ဒီမတိုင်မှတော်ရင်လည်းပဲသက်စာရှိချင်းဆိုတဲ့ဟာကျွန်တော်တို့အတ္တထဲမှာမရှိဘူးဆိုလို့ရှိရင်တော်တဲ့ဟာကလည်းကြောက်စရာကောင်းအရန်ခွာကြီးတယ်ထားပါဦးပိုက်ဆံနေများအများကြီးရှိတယ်ဒါပေမဲ့တက်စာမရှိဘူးဆိုလို့ရှိရင်ကြောက်စရာကောင်းတယ်အန်ဒရယ်ဖြစ်တယ်ကို့အတွက်ရောသူတစ်ပါးအတွက်ရောလဲစရာဖြစ်ထီမီ၍လဲစီဖြစ်ဒီကနေ့မိတ်ဆွေနဲ့ကျွန်တော်ကဘုရားသခင်မို့တော်ဆောင်တဲ့နေရာမှာအစေခံတဲ့နေရာမှာကျွန်တော်တို့တက်စာရှိလာပြီဟဲ့ဆိုလို့ရှိရင်အဲ့ဒါကမှတ်ထားပါဝိညာဉ်တော်ရဲ့အလုပ်ဖြစ်တယ်ဝိညာဉ်တော်ကတမူထူးခြားစွာတတ်ဆွမ်းစေတဲ့အမှုဖြစ်တယ်ဆိုတာကျွန်တော်တို့အမြဲတမ်းအောက်မေ့ဖို့ဒီအချက်၃ချက်ပြောချင်နံပါတ်၁ညွန်ကြည့်ချင်းဒီအဲသက်စာဆောင်ချင်းဒီညွန်ကြည့်ချင်းရဲ့ထင်ရှားရာတက်တယ် faithfulness as the expressions of faith သက်စာဆောင်ချင်းဒီယုံကြည်သူအစေခံတဦးဦးတို့ရဲ့တာဝန်ဝတ္တရားFaithfulness as the expectation of a believer or a servant. Now the kuwa ro, tessa saong chin di tan shin do winyin do ye a di apwen. Faithfulness as the explicit fruit of the spirit today. No? Digane chino tege yon yin, tessa saong lam. Digane chino ka tege ba a se khan do du pshi yin,ကျွန်တော်သက်စာဆောင်ပြီးတော့ကျွန်တော်သက်ရှင်ရဒီကနေ့ကကျွန်တော်ကတကယ်ပဲနာခံနေပြီးတော့မှကျွန်တော်ဘုရားသခင်ဝိညာဉ်တော်ရဲ့နာခံခြင်းအိုးဆိုးခြင်းကိုတကယ်ခံယူနေတယ်ဆိုလို့ရှိရင်ကျွန်တော်ကအလိုလိုနဲ့ကျွန်တော်အသက်တာထဲမှာသက်စာဆောင်ခြင်းဆိုတာကအတီးပွန်းတစ်ခုကဲ့သို့ quality တစ်ခုအနေနဲ့အရည်အသွေးတစ်ခုအနေနဲ့ထင်ရှားလာတယ်ကျွန်တော်တခုလေးဒီရှမာသဲအခန်းကြီး25ကနေဥပမာပေးချင်တယ်သခင်ခရစ်တော်ပေးတဲ့ဥပမာလေးပါနော်24မှာလည်းပြောတယ်ဒါပေမဲ့25မှာကျွန်တော်ဟောဥပမာတစ်ခုရှမာသဲ25အငယ်14ကနေကျွန်တော်တို့ကြည့်မယ်ဆိုလို့ရှင်သခင်ခရစ်တော်ကပြောတယ်ဒီနေ့ကျတော့လူတစ်ယောက်ကနော်သူ့ရဲ့သခင်ကသူ့ရဲ့ငယ်သားတွေတပည့်တော်တွေတပည့်တွေကိုခေါ်ပြီးတော့မှဥစ္စာအသီးသီးကိုပေးတယ်အညာ45တဲ့ဘလို့ဥစ္စာတိတိကိုပြေးလဲဆိုတော့သူတို့ရဲ့အစွမ်းတတိရှိသည့်အတန်းအတီးဒီကိုပြေးတယ်တဦးကိုငွေခွက်50နောက်တဦးကိုငွေခွက်20နောက်တဦးကိုတော့10ဆိုပြီးတော့အပ်ပေးလိုက်ဒီတယောက်ကငွေခွက်50ကိုကန်တွယ်နိုင်တဲ့အရေးချင်းရှိတဲ့အတွက်50ကန်တွယ်ခန့်တယ်နောက်တယောက်ကိုတော့20နောက်တယောက်ကိုတော့10ပြီးတော့မှအဲ့ဒီ၃ယောက်ထဲကနေ၂ယောက်ကပွားများစေကြတယ်တက်စာစောင့်ပြီးတော့မှပွားများစေသခင်ပြန်လာတဲ့ခါမှာသခင်ကျွန်တော်တို့ပြန်လာပြီဒီမှာသခင်ပြန်လာတဲ့ခါမှာသခင်ကြီးသခင်ပေးထားတဲ့ဒီငွေခွက်တွေကျွန်တော်တို့ကပွားများစေတယ်လို့ပြောတဲ့ခါမှာသခင်ကအငယ်21ထဲမှာသာဓုတက်စာရှိသောငယ်သားကတင်းဒီအမှုငယ်၌တက်စာစောင့်လေပြီးများစွာသောအမှုအခွင့်ကိုတင်၌ငါအပေးမည်။တင်းဤသခင်နဲ့အတူစီစဉ်ကိုဝင်စားလောဟုမိတ်တော်မူ၏။ထိုကဲ့သို့ပဲနောက်တစ်ယောက်ရောက်လာတဲ့အခါမှာသူကပွားများစေတဲ့အတွက်သခင်ကအငယ်23မှာဒါရုသက်စာရှိသောညေသားကောင်ဆိုပြီးတော့အထက်ကအတိုင်းပဲပြောတယ်။နောက်ဆုံးနောက်တစ်ယောက်ကဆယ်ခွက်ပဲရတဲ့လူကပြန်လာပြီးတော့မှသူကမပွားစေဘူးမြေထဲမှာမြုပ်ပြီးတော့မှမပွားစေဖြင့်ပြန်ပြီးတော့လာပေးတယ်။အဲ့နဲ့သခင်ကအဲ့ဒီလူကို ဘလို့ပြောတယ်လေဆိုတော့အငယ်26ထဲမှာဆိုးညက်ပြင်းရည်သောညေသာဆိုးသောသူပြင်းသောသူဟာဆိုးညက်သောသူပြင်းရည်သောသူဆိုပြီးတော့အဲ့ဒီလူကို तू ကအပြက်ပေးတယ်ဟဲ့အငယ်29ထဲမှာအငယ်28ထဲမှာထို့ကြောင့်ခွက်30ကိုထိုသူဤလက်မှနှုတ်ကြခွက်တရာရှိသောသူကိုပေးကြခွက်30ပဲရှိတဲ့လူဘာမှမတိုးပွားစေတဲ့လူစီကနေသူ့စီမှာရှိတဲ့10ခွက်ကိုယူပြီးတော့မှပွားများစေတဲ့အများကြီးပွားများစေတဲ့လူရဲ့လက်ထက်ကိုအပ်ပေးလိုက်လို့သခင်ကအမိန့်ရှိပြီးတော့သူစကားပြောတာ29မှာတော့အကြောင်းမူကားအကျဉ်သူသည်အရာတက်ဤထိုသူ၌ကျွယ်ဝပြည့်စုံစေခြင်းကပေးအုံးမည်အကျဉ်သူသည်ဆင်းရဲဤထိုသူ၌ရှိသည်များကိုပင်တုတ်လိမ့်မည်ဆယ်ခွက်ပြီးပြီးတော့မှဆယ်ခွက်ကိုမတိုးဖွားစေတဲ့အတွက်ဆင်းရဲနေတယ်အဲ့ဒါကြောင့်သူစီကနေဆင်းရဲနေတဲ့လူစီကနေရှိသမျှကိုတော့မှပြန်ပြီးတော့တုံမယ်သူတခုမှပိုင်မှာမဟုတ်တော့ဘူးဟိုလူကတော့ကျွေဝပြည့်စုံစေခြင်းဟာသူကပွားများစေတဲ့အတွက်ဆက်လက်ပြီးတော့ပွားများဖို့ကျွေဝဖို့သူပို့ပြီးတော့ပေးအောင်မယ်ကျွန်တော်တို့လိမ်မာရာမလိမ်မာရာတိတ်မပါသေးဘူးဒီရှင်မှာကတ်ဆာရှိတာမရှိဒီကနေ့ယုံကြည်သူမိတ်ဆွေတွေကိုကျွန်တော်တကယ်အားပေးတခင်ခရစ်တော်ပေးတဲ့ဥပမာလေးကိုကျွန်တော်ပြန်ပြီးတော့သိရတခင်ခရစ်တော်ကကျွန်တော်တို့မတက်ဆွမ်းနိုင်တဲ့အမှုကိုခံပြီးတော့မှအဲ့ဒီအမှုကနေကျွန်တော်တို့ကတ်ဆာဆောင်ဖို့တောင်းဆိုမှာမဟုတ်ဘူးကျွန်တော်တို့နိုင်သလောက်ကျွန်တော်တို့တဆွမ်းနိုင်တယ်လို့ကျွန်တော်တို့ကိုအလောက်ခမ်းတယ်အဲ့ဒီပုံမှာပဲကျွန်တော်တို့ကိုတက်ဆာဆောင်ဖို့ညော်လင်ကျွန်တော်တို့ကငွေခွက်ဆယ်ခွက်ကိုကိုင်နိုင်တယ်ဥဆောင်နိုင်တယ်ဆိုရင်ဆယ်ခွက်ကိုပေးတယ်အခွက်30ဆိုရင်ခွက်30 50ဆိုရင်50တဆယ်ပဲပေးတယ်လို့50အတွက်တာဝန်မယူခမ်းဘူးကျွန်တော်တို့ဘာအမှုပဲဖြစ်ဖြစ်ဘုရားသခင်ကလည်းအနိုင်တဲ့အမှုတေးသေးချီချီကိစ္စမရှိဘူး။သူအနိုင်တဲ့အမှုပေါ်မှာကျွန်တော်တို့ကတက်ဆာဆောင်ဖို့ဘုရားသခင်အလိုရှိတယ်။တော်ဖို့မဟုတ်သေးဘူး။လိမ်မာဖို့တိတ်မပါသေးဘူး။လိမ်မာနေစရာတိတ်မလိုသေးဘူး။တော်နေစရာလည်းတိတ်မလိုသေးဘူး။တက်ဆာရှိ။အကုန်တည်စရာမလိုဘူး။အကုန်ကျွမ်းကျင်စရာလည်းမလိုဘူး။တက်ဆာရှိ။အတင်းတော်ထဲမှာကျွန်တော်တို့တန်ရှင်းလို့ဖို့တော်နေစရာမလိုဘူးအတင်းတော်ထဲမှာပိုင်းနေထိုးဖို့ကျွမ်းကျင်နေစရာမလိုပါဘူးနံပါတ်1သက်စာရှိကျွန်တော်တို့အမှုတော်ဆောင်တဲ့နေရာမှာကျွန်တော်တို့ကြောင်းမှာပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့မော်ပြီမှာပဲဖြစ်ဖြစ်ကျွန်တော်တို့ချမ်းအချမ်းတဲ့မြေရှင်လောကဒီမှာကျွန်တော်အမှုတော်ဆောင်တဲ့နေရာဒီမှာပဲကျွန်တော်တို့ဘာလို့ဒီလဲအရန်တော်ဖို့ရန်တဖို့မဟုတ်ပါဘူးသက်စာရှိကျွန်တော်တို့ဘုရားသခင်အနိုင်တဲ့အမှုတည်တည်လေးတွေခွတ်20ခွတ်30ခွတ်40ငါခွတ်ပဲဖြစ်ဖြစ်အဲ့ဒီအနိုင်ထားတဲ့အမှုပေါ်မှာသက်စာရှိဘုရားသခင်အဲ့ဒါပဲလုပ်ချင်အဲ့လိုသက်စာရှိရင်ဘုရားသခင်ကဘာလုပ်လဲ He recognize our faithfulness ကျွန်တော်တို့သက်စာရှိပြီဟဲ့ဆိုရင်တော့ဘုရားသခင်ကအတိမတ်ပြုတယ်သက်စာရှိသောငယ်သားကဒီမှာပြီဘာလို့ဒီလဲမြားစွာသောအမှုတို့ကိုအုပ်ဆိုးဖို့တင့်ငါပေးမယ်ဟာ He rewards to suchar ကျစ်ဖျားသခင်ကအတိမတ်ပဲမပြုဘူးတက်တခင်ကျွန်တော်တို့သက်စာရှိတာကိုတိပဲမတိဘူးဆုလဲချကျွန်တော်တို့အသက်တာတည်းမှာတဖြည်းဖြည်းနဲ့တဆာရှိစေလျှောက်လှမ်းလာပြီဟဲ့ဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဘုရားသခင်ကတာဝန်အသေးရနဲ့အကြီးကနဲ့အများကြီးအများကြီးကနဲ့ကျွယ်ဝချက်နဲ့ပြည့်စုံခြင်းစသဖြင့်သူကတာဝန်တွေပေးလာကျွန်တော်တို့ရဲ့တဆာဆောင်ခြင်းကိုသူအတိမတ်ပြုတဲ့အပြင်ကျွန်တော်တို့ရဲ့တဆာဆောင်ခြင်းကိုလည်းပဲသူဆုချပြီးတော့ကောင်းကြီး ဒီကနေ့ယုံကြည်သူတွေကတက်နိုင်တဲ့ဖဲကနေအသင်းတော်ကိုထောက်ပံ့ပေးတာပံ့ပိုးပေးတာဆရာသမားတွေအတွက်ဆုတောင်းနေတာနော်ဘုရားကျောင်းမှာလာပြီးတော့ဆုတောင်းတာပဲဖြစ်ဖြစ်အိမ်ကနေဆုတောင်းတာပဲဖြစ်ဖြစ်ရှိတဲ့နေရာကနေဆက်ပို့တပို့တွေအဖြစ်အလူငွေတွေအဖြစ်ဆက်ကနေတာပါဝင်နေတာသစ္စာရှိရှိလုံနေပြီဟဲ့ဆိုလို့ရှိရင်ကျွန်တော်တို့လုတ်တဲ့အမှုဘုရားသခင်အမြဲတမ်းအတိမတ်ပြုတယ်ဆိုတာဒီကနေ့တရားမှာတရားအာမခံကျွန်တော်ပြောတယ်အာရိသစ္စာရှိရှင်းကိုလုံးဝဆုချမယ်ပေါ်လွင်ထင်ရှားစွာသူကချင်းမြောက်အောင်မယ် He will honor you in public လူထုရှင်ကြားမှာသူကချင်းမြောက်အောင်ကျွန်တော်တို့တရီမထားရင်ဒီကနေ့ကျွန်တော်တို့ကကန်တွင်နေတဲ့ကျွန်တော်တို့တောင်ဝတ်တရားတွေဖျားသခင်ကပြန်ထုတ်လိုက်မယ်ကျွန်တော်သက်သာမရှိဘူးဆိုလို့ရှိရင်တော့ဖျားကြောင်းတန်ရှင်းတဲ့အလောက်ကကိုနှုတ်ထွက်ပြီးတော့ပိုင်းထိုးတဲ့အလောက်ကနေပြန်ပြီးတော့ရုပ်သိမ်းပြီးတော့တင်ကြတဲ့အလောက်ကနေပြန်နာပြီးတော့စသဖြင့်ကျွန်တော်တို့ရဲ့တောင်ဝတ်တရားတွေကိုဖျားသခင်ကတဖြည်းဖြည်းနဲ့ပြန်ထုတ်သွားမယ်သက်သာရှိတယ်လို့ပေးသွားမယ်ကျွန်တော်တို့အသင်းတော်ကြီးအသက်စာမရှိဘူးဟဲ့ဆိုလို့ရှိရင်ကျွန်တော်အသင်းတော်ကြီးကကျွန်တော်တို့ရဲ့ ministry အမှုတော်ကြီးဆက်ပြီးတော့ချဲနိုင်မှာမဟုတ်တော့ဘူး။ကလေး ministry ရှိမှာမဟုတ်တော့ဘူး။လူငယ် ministry ရှိမှာမဟုတ်ဘူး။မိမမဲ့ ministry ရှိမှာမဟုတ်တော့ဘူး။ဒါမဲ့သက်စာရှိကျွန်တော်တို့ဒီကနေ့မမြင်ရသေးတဲ့အမှုအရာတွေအများကြီးဘုရားသခင်ပြင်ဆင်တဲ့အရာရှိသေးတယ်။အဲ့ဒီအရာတွေအများကြီးသူပေးအောင်မယ်။ဒီကနေ့ကျွန်တော်တို့သက်စာဆောင်ဖို့အင်မတန်ရည်ကြီးတယ်။ကျွန်တော်တို့ကလတိအခန်းကြီးငါအရင်ဆက်ရှင်းကြည့်မယ်ဆိုလို့ရှိရင်တော့အဲ့ထဲမှာဘာပြောလဲဆိုတော့တုတ်တော်လဲဝိညာဉ်ပဂရိအလုံးစုံလိုက်လေပညတ်တရားနဲ့လွတ်ကြိုက်ဓာတိပဂရိအချင်းတို့သည်ထင်ရှားကြိုက်ထိုအချင်းတို့မူကားဆိုတော့ကျွန်တော်တို့ကဝိညာဉ်ပဂတိရဲ့အလုံးကိုလိုက်လေကျွန်တော်တို့တက်တာအဲ့ထဲမှာဘသူအလုံးကိုကျွန်တော်လိုက်နေတယ်လေဘသူရဲ့ဥဆောင်ရှင်ကိုကျွန်တော်တို့ခံယူနေတယ်လေကို့အလိုအလျောက်ဆုံးဖြတ်နေတာလားကို့ဆန္ဒအတိုင်းအသက်ရှင်နေတာလားဆိုတာကိုကျွန်တော်တို့ကတတိကြီးစွာစင်ချင်နေဖို့အရေးကြီးတယ်ဝိညာဉ်တော်ကနေအစာပြုတဲ့ပုံကိုယ်ကြီးဝိညာဉ်တော်အဖြစ်ဒုတိယမွေးဖွားခြင်းခံရတဲ့ပုံကိုယ်ကြီးဝိညာဉ်တော်ဘုရားသခင်ကနာခံတဲ့တော့ဝိညာဉ်တော်ကိုပေးလိုက်တဲ့ကျွန်တော်တို့တွေကထိုဝိညာဉ်တော်ရဲ့အလိုကိုလိုက်ပြီးတော့မိဘတွေရဲ့အလိုမဟုတ်ပါဘူးဆွေမျိုးသားချင်းတွေရဲ့အလိုလည်းမဟုတ်ဘူးအိမ်ကြီးချင်းတွေရဲ့အလိုဆန္ဒလည်းမဟုတ်ဘူးဝိညာဉ်တော်ရဲ့အလိုကိုလိုက်ပြီးတော့ကျွန်တော်တို့သက်ရှင်ဖြစ်တယ်ဒီကနေ့ကျွန်တော်တို့ယုံကြည်ထားတဲ့ဘုရားသခင်ပေါ်မှာသက်စာရှိရှိကျွန်တော်တို့ဆက်လက်ရှောက်လန်းကြဖို့အစေခံကြဖို့အားလုံးကိုဖိတ်ခေါ်ခြင်းနဲ့ကျွန်တော်တို့ကျမ်းစာထဲမှာသက်စာရှိတဲ့လူတွေများကြီးရှိမောရှေလည်းတသရှိရှင်ဘောလူလည်းတသရှိဒီမောသေးလည်းတသရှိတယ်ကျန်တဲ့ကျန်တဲ့ဒီမောသေးရဲ့လှုပ်ဖို့ဆောင်ဖက်တွေလည်းတသရှိတယ်ညာကြီးသူများလို့မတော်ခဲ့ရင်တောင်မှကိစ္စမရှိပါသူများလို့မကျွမ်းကျင်ရင်လည်းကိစ္စမရှိပါဘူးသူများလို့အမှုတော်ကြီးကြီးကိုမဆောင်နိုင်ရင်လည်းကိစ္စမရှိဘူးအရေးကြီးတာကတသဆောင်ဖို့ပဲရတဲ့ကျင်ရှိမှမှာဆက်လက်ပြီးတော့သက်စာဆောင်နိုင်ပြီးတော့မှထိုသက်စာဆောင်ခြင်းရဲ့အကျိုးကျေးဇူးကိုများစွာရရှိခံစားကြပါစေလို့ဒီများတွေဆုတောင်းကောင်းချီးပေးပါရတဲ့ကောင်းချီးပေးပါစေ